ဆရာဒေါက်တာနာနာလက်မြင့်ခင်ဗျာဒီကနေ့နေပြည်တော်မှာရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးဟောပြောပွဲကိုပြည်ခိုင်မျိုးပါတီကဥဆောင်ပြီးတော့ကျင်းပခဲ့တယ်လို့သိရပါတယ်ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်ခိုင်မျိုးပါတီအနေနဲ့စိုးရိမ်မှုဘလောက်များရှိနေပြီလဲဗ
ျဒီကိစ္စကကျွန်တော်တို့နိုင်ငံသားမဟုတ်တဲ့လူတွေကကျွန်တော်တို့နိုင်ငံရဲ့ဆန်ကြီးကိုတော့ဖောက်ဝင်ရောက်လာပြီးတော့မှကျွန်တော်တို့နိုင်ငံသားတွေကိုစက်ဥယျာဉ်စီးတွေဖြတ်ပြီးတယ်အမေမီကိုအပိုင်သိနေပြီးတဲ့ခါကျတော့ကျွန်တော်နိုင်ငံမှာမရှိတဲ့တိုင်းရင်းသားမျိုးနွယ်စုနာမည်တခုပေါ်ထုတ်လာပြီးတော့မှဒါကိုတိုင်းရင်းသားဖြစ်ပြီးမှပြုဝေဖို့ဒီနေ့ကြီးကသူ့နိုင်ငံရဲ့လက်ခံပြုဖို့ကျွန်တော်တို့ကျွန်တော်ဆောင်ရွက်လာတယ်။နောက်ဆိုကျွန်တော်တို့တိုင်းရင်းသားတွေနဲ့နိုင်ငံသားတွေနဲ့တန်းတူပြည်ရရောက်ဖို့တောင်းဆိုလာတယ်။နိုင်ငံသားတွေရဲ့အရေးတိုင်းသားရဲ့အရေးကိုကျွန်တော်ပို့ပြီးတော့ရေးကြည့်ရတာကိုကာဝေဖို့လိုတယ်။ဒီအချက်တက်ကိုကျွန်တော်ကစိုးရိမ်လို့ချက်ပြုလို့ကျွန်တော်ကဟိုတောက်လျှောက်ပြောနေတာပေါ့လေ
။ဒီမောင်တော်ဘူတီတောင်ရတိတောင်ဒေသတော်ဝိုင်းမှာဒီလက်ရှိအစိုးရရဲ့ဒီကင်တွယ်ဖြည့်ရှင်းမှုအခြေအနေနဲ့ပတ်သက်ပြီးတော့ဆရာတို့ပါတီအနေနဲ့ဘယ်လိုများထင်မြင်သုံးသပ်ပေးချင်ပါလဲဗျ
လက်ရှိအစိုးရအနေနဲ့ကဒီကိစ္စကိုဖြည့်ရှင်းကင်တွယ်တဲ့နေရာမှာကျွန်တော်တို့နားလည်တာတော့အစိုးရတရက်တစ်ခုတည်းနဲ့ဖြည့်ရှင်းဖို့တော့ဒီကိစ္စရခက်ခဲနေလေဘာလို့အခုမှဖြစ်ခဲ့မှာမဟုတ်သူကနှစ်ပေါင်းများစွာကြာသတိရလာခဲ့တဲ့ကိစ္စကိုလက်ရှိအစိုးရနဲ့တက်မတော်နဲ့ပူးပေါင်းပြီးတော့ဒီအချင်းချင်းကင်တွယ်တာဝန်ထောက်တဲ့နေရာမှာကျွန်တော်တို့ပါတီတွေရောအဲ့တော့ဖွဲ့စည်းရတော့တိုင်းသားတွေအားလုံးနိုင်ငံသားအားလုံးအပေါ်ဒီအစိုးရတက်မတော်နဲ့ပူးပေါင်းပြီးတော့မှကိုယ့်ရဲ့အမျိုးသားရေးအပြည်မျိုးသားရေးတည်နေကိုယ့်နိုင်ငံရဲ့အချုပ်အခြာအနာမဆုံးရှုံးရေးကိုယ်ပိုင်တဲ့နေနေမြေပြတ်မထွက်ရေးကိုယ်တိုင်းသားတွေရဲ့အသက်ဥယျာဉ်ကြီးတဲ့လူတွေကိုကျွန်တော်တို့ကကိုယ်တက်နေပတဲ့ဘက်ကနေပါဝင်ပူးပေါင်းဆောင်ရွက်ပေးဖို့လိုတယ်ထောက်ခံတော့ဖို့လိုတယ်နောက်ပြီးတဲ့ခါကျတော့နိုင်ငံတကာရဲ့ဖိအားတွေကိုလည်းကျွန်တော်တို့ကညှိနှိုင်းဖို့လိုတယ်ဒါကျွန်တော်တို့နိုင်ငံမှာရှိပြီးသားအတက်မဲ့ဥပဒေတွေနိုင်ငံသားဥပဒေတွေနဲ့အညီကျွန်တော်တို့ဒီကိစ္စောက်ကိုင်ဖြည့်ရှင်းသွားဖို့လိုတယ်ဒီနိုင်ငံတကာရဲ့ဖိအားတွေကိုလက်မှတ်ခံရတယ်ကျွန်တော်တို့ဒီရင်းကိုကျွန်တော်တို့ဥပဒေတွေနဲ့အညီမှန်မှန်ကန်ကန်နဲ့ဆောင်ရွက်တော့လို့ကိုလိုတယ်လို့ကျွန်တော်ဒီလိုမြင်ပါတယ်ဒီကိစ္စကအစိုးရတရတဲ့တောင်းယူလို့မရဘူးနိုင်ငံသားအလုံးနဲ့အလုံးရဲ့အားလိုတယ်ဒီအလုံးရဲ့စီးပွားရေးညီမှုအားနဲ့ဒီကိစ္စကိုဖြေဆောင်ရမယ်လို့ကျွန်တော်တို့ညီလာလိုက်ပါတယ
်ပြီးခဲ့တဲ့19ရက်နေ့တုန်းကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြီးတော့ဒီရခိုင်ပြည်နယ်အရေးကိစ္စအပါအဝင်ပေါ့လေကဘာကိုလည်းဟိုမေကွန်းတရပြောကြခဲ့တယ်ပေါ့လေအဲ့ဒီမေကွန်းအပေါ်မှာရောဆရာတို့အနေနဲ့ပေါ့လေဘလို့သဘောရလဲဗျ
နိုင်ငံတကာကအထူးသဖြင့်နိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့မြန်မာပြည်ရင်းမှာဖြစ်နေတဲ့အခြေအနေတွေရခိုင်ရင်းနဲ့ပတ်သက်ပြီးသိကျင်တဲ့အရာတွေကိုဒါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒါသိစေလိုတဲ့အတွက်ကိုဒါဒီဒီအဲ့ဒီနေရာမိကုံးပြောတယ်လို့ကျွန်တော်နားလဲပါတယ်ဒါလည်းနိုင်ငံတကာအတိုင်းဝိုင်းရဲ့ဖြစ်ရကိုရော့တော်စေလိုတဲ့သဘောတော့နိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့မှကျွန်တော်တို့နိုင်ငံပြည်ရင်းကိုနားလဲပြီးတော့မှအကျုပ်ပြေပြောနေတဲ့ဒါဝိုင်းဝန်းပူပေါင်းပြီးတော့မှနိုင်ငံရေးရှိရှိနဲ့ပူပေါင်းဆောင်ရွက်တော့ဖို့ဆိုတော့မှဒီလိုလေးဖြစ်တော်လေးကျွန်တော်ပြပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့မိကုံးကိုကျွန်တော်တို့ပြောလိုပါတယ်ဒါတော့ PNN ကော်မရှင်ရဲ့အကြံပြုချက်အတိုင်းတချို့ကိစ္စတွေကတော့အပြင်းပြန်ဆောင်ရွက်မယ်တချို့ကိစ္စတွေကတော့အခြေယူပြီးဆောင်ရွက်တော့မယ်တော့အကောင်းနဲ့ပုံမယ်ဆိုတော့ကျွန်တော်တို့ရဲ့ရည်ရည်ချက်ရကျွန်တော်တို့တော့ဒါကိုစိုးရိမ်မှုတွေရှိတယ်ဒါကျွန်တော်တို့ချန်ပီယံကျော်ဝင်လာတဲ့ဒါတခုတည်းကိုကျွန်တော်တို့အင်ဒူအင်လာတွေတက်တယ်ဒါကျွန်တော်တို့အင်ကပစ္စည်းကိုယူတယ်ဒါကျွန်တော်တို့အင်မှာထူထောင်တဲ့ဟာတွေစားတော့တယ်ပြီးတဲ့ခါကျတော့သူတို့ကိုကျွန်တော်တို့အင်ကတွေနဲ့အတူနေထိုင်သွားလာလို့ဆောင်ရွက်လုပ်တတ်တာဝင်ရရပြရမယ်ဆိုတာကျတော့အပင်နေငယ်မှလည်းဒီလိုကိစ္စမျိုးလက်ခံမယ်လို့ကျွန်တော်မထင်ပါဘူး UPNN ကော်မရှင်ရဲ့အကျိုးအကြံပြုချက်တွေဟာနှစ်ဖက်ကိုဒီတာဟာတာဖြစ်ရတာကိုပြောပါတယ်တာဟာတာဖြစ်ဖို့ဆိုတာကကျွန်တော်တို့ဒီကျွန်တော်တို့နိုင်ငံသားကျွန်တော်တို့တိုင်းရင်းသားတွေကစပြီးပေါ်ကားမှာမဟုတ်ဘူးသူတို့ပြီးတော့ဝင်ရတာပြီးမှသူတို့ကစတင်ပြီးတော့ပေါ်ကားပြီးတော့မှတိုင်းရင်းသားတွေတက်ချက်ပြီးတော့မှနေမျိုးပြုလို့ကြိုးစားတဲ့ကိစ္စဖြစ်တဲ့အတွက်သူတို့ဘက်ကရန်တုံနေတယ်များသူတို့ဘက်ကကြီးကျော်စော်ကားနေတယ်များဒီနေရာတာဟာတာဖြစ်ဖို့ကတော်တော်လေးချိန်ရင်တယ်ချစ်စနစ်နိုင်ငံသားပြည်သူရှင်းလို့ရှိတယ်တထပ်တော်တဲ့လူရောပြန်လာအပြည့်နဲ့မရှိတဲ့လူရောစစ်စစ်ပြီးတော့မှနိုင်ငံသားဆိုရင်ကျွန်တော်တို့ကိုယ်တိုင်ဆောင်ရမယ်နိုင်ငံသားမဟုတ်တဲ့လူတွေဆိုရင်ဘယ်လိုဆောင်ရမလဲဒါတော့ဥပဒေနဲ့အညီပဲအတိတ်ကတည်းကဆောင်ရတော့ဖို့လိုပါမယ်တကြီးအတူအနေနဲ့ပဲဖြည့်ရှင်းရမယ့်ကိစ္စဖြစ်တယ်သူတို့သူဖြည့်ရှင်းဖို့အတွက်ကိုကျွန်တော်တို့ပူးပေါင်းပေးမယ်ကျွန်တော်တို့မရှိတဲ့အတွေ့အကြုံတွေကျွန်တော်ပြောက်ဖို့ပြင်မယ်အငြင်းရှိမယ်ဆိုရင်တော့ကျွန်တော်တို့ကထောက်ပြပြီးတော့ကာဝေးသွားမယ်ဒီလိုမျိုးပုံစံမျိုးနဲ့ကျွန်တော်တို့သွားနေရဖြစ်ပါတယ်
နေပြီးတော့မှဒီနေ့လောက်တဲ့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲလုပ်သလိုပေါ့လေနောက်တခြားမြို့တွေမှာရောအဲ့လိုမျိုးလုပ်ဖို့များရှိမှာဆရာ
ဒီနေ့ရောတိုင်းပါတီကနေပြီးတော့မှဆောင်ရွက်မယ်ဆိုတော့တင်ပို့တယ်ဒါဆောင်ရွက်တဲ့ကိစ္စဖြစ်တဲ့ကုကြည့်လေသက်ဆိုင်ရာအနာဘိုင်ရဲ့ပြည်ရယူတော့ဆောင်ရွက်တာဖြစ်ပါတယ်။ဆရာသက်ဆိုင်ရာတိုင်းရဲ့ကြီးနေတွေကလည်းသက်ဆိုင်ရာတိုင်းကသူ့ရဲ့နေမြေအခြေအနေရတိုင်းရင်းသားတွေရဲ့ဆန္ဒရနောက်တစ်ခါအစိုးရရဲ့ကုမ္ပဏီရဲ့ဒါတွေတိုက်ညီမယ်ဆိုတော့သူလုပ်ချင်တယ်လုပ်ပါလိမ့်မယ်။
အခုလိုဖြေကြပေးတာဆရာဒေါက်တာနာမည်ဟုတ်ကဲ့ကျေးဇူးပါဆရာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။